စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းကသတင်းဌာနတွေပိတ်သိမ်းခံရတဲ့အပြင်သတင်းသမားတွေအနေနဲ့အဖမ်းခံနေရတာနဲ့တေဆုံးတဲ့အထိဖြစ်နေတာကြောင့်သတင်းသမားအများပြားဟာတခြားနိုင်ငံတွေအပါအဝင်လုံခြုံမှုရှိမယ်လို့ထင်တဲ့နေရာတွေကိုထွက်ပြေးတင်းရှောင်နေရပါတယ်။လက်ရှိပြည်တွင်းမှာရှိနေတဲ့သတင်းဌာနတွေနဲ့သတင်းသမားတွေဟာလည်းလုံခြုံမှုကောင်းကောင်းမရှိတဲ့ကြားကနေအလုံးလုံးနေကြတာဖြစ်ပြီးတော့မကြာခဏဆိုသလိုအာဏာပိုင်တွေရဲ့ဖမ်းဆီးစစ်ဆေးတာတွေကိုခံနေရပါတယ်။မနေ့ကလည်းရခိုင်အခြေစိုက်မီဒီယာတစ်ခုဖြစ်တဲ့ Development Media Group DMG သတင်းဌာနကိုစစ်ကောင်စီကဝင်ရောက်စီးနှင်းပြီးသတင်းတောက်တဦးနဲ့ရုံးဝင်တန်းတဦးကိုဖမ်းဆီးသွားတယ်လို့ DMG သတင်းဌာနကကိုစော်စော်ကပြောပါတယ
်။ဟုတ်ကဲ့နေ့လယ်7နာရီဝင်ကြလောက်ကပေါ့အာရေးလင်းတပ်ဖွဲ့ဝင်တချို့ပါတယ်တပ်ပတ်ပါတယ်နောက်ပြီးတော့အစ်ဒီကအကောင်တို့ဆီကလောက်ရှိနေအာရုံးဝင်ပြီးတော့မှုန်သွားတာပေါ့အကောင်တို့ယူသွားတာပေါ့ရှိသေးပြီရှိပါလူကတော့ညချောင်းတယောက်ရယ်တရင်ဟုတ်တယောက်ရယ်တယောက်ပါသွားတယ်
အခုလိုစစ်ကောင်စီက DMG သတင်းဌာနကိုဝင်ရောက်ဖမ်းဆီးတာရုံးပစ္စည်းတွေကိုယူဆောင်သွားတာတွေဟာဘာကြောင့်လဲဆိုတာမသိရသေးဘူးလို့လည်း DMG ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်း DMG သတင်းဌာနရဲ့ Editor ချုပ်ကိုစစ်ကောင်စီကပြီးခဲ့တဲ့2019ခုနှစ်ကတည်းကအမှုမရင်ဆိုင်ပဲထွက်ပြေးနေတဲ့အပြင်တရားဝင်လိုင်စင်မရှိတာကြောင့်အခုလိုဝင်ရောက်ဖမ်းဆီးတာဖြစ်နိုင်တယ်လို့DMG သတင်းဌာနကကိုစော်စော်ကပြောပါတယ
်သူကတော့ဒီကဒီ register မရှိတဲ့ဘိုင်းနောက်ပြီးတော့ဒီတရားခံပြီးရှိတဲ့တပိုင်းရောနှစ်ပိုင်းရောအဲ့ဒါကိုကြောင်းလို့သိရတယ်ဘယ်ဆောင်ဆိုင်လို့တရားခံပြီးက2008ခုကတည်းကအဲ့ဒါချုပ်ကအဲ့ဒီဟိုအမှုကစားထားရတဲ့အရှိလေနောက်ပြီးတော့တခြားအမှုလည်းရှိသေးတယ်အဲ့လိုမျိုးအမှုရမဆိုင်မဲ့တဲ့ချောင်းထားတဲ့အမှုလေးရှိကြဖို့တခြားတင်းတောက်တွေအဲ့ဒီပုံမှာလည်းဒီကအခုမှပဲဘယ်လိုဖြစ်လို့ကောက်ကောက်နေတာဖြစ်ရလဲဆိုမပြောရဘူ
းလက်ရှိမှာတော့ DMG သတင်းဌာနရုံးခန်းကိုစစ်ကောင်စီကချိတ်ပိတ်ထားသလိုကြံတဲ့ DMG ကသတင်းသမားတွေဟာလည်းဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတယ်လို့ DMG သတင်းဌာနကအမျိုးသမီးသတင်းတောက်တူကပြောပါတယ
်ဟုတ်ပါအတိအကျတော့ဒီမြန်မာတို့ကစစ်တေမှာအခြေစိုက်ပြီးတော့တောက်ဆောင်နေတယ်အစားတွေကနေလို့ဘယ်လိုချင်းတဲ့အနေအထားမှာအမလေးကစိတ်ဆာဖြစ်ပြီးတော့တော့ပို့ပြီးတော့ကြောက်စလန်နဲ့ချင်းကိုဖြစ်သွားတော့ဒီလိုကြီးအခုဆိုရင်ဒီအမလေးကဖြစ်သွားတဲ့ပြီးတဲ့နောက်ပိုင်းမှာအကောင်လုံးကတော့ဆုံးဖြတ်ပေါ်နေတဲ့ဒီအဒီရက်စပေါ့စနဲ့လက်ဝင်ဝေးတဲ့နေရာမှာပေါ့နော်အဲ့ဒါစိတ်ဆာလို့ကြားတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာအခုဆိုရင်3နှစ်နီးပါးအထိရှိလာနေပြီဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ကလည်းဇက်တိုက်ဆိုးရွားလာနေတယ်လို့မြန်မာနိုင်ငံသတင်းစာဆရာတဦးကပြောပါတယ
်ဒီနှစ်ကျော်ကာလတွင်မှသတင်းလွတ်လပ်ခွင့်ကတော့ဇက်တိုက်ဆိုးရွားနေတဲ့သဘောရှိတယ်ဒီကြားထဲမှာတေဆုံးတဲ့အသက်ဆုံးရှုံးတဲ့ကိစ္စတွေလည်းဟိုအနည်းဆုံးမရှိဘူးဆို4ခု5ခုလောက်ရှိတယ်ပေါ့နော်ဆိုတော့ဟိုဒီဟာတွေကြည့်ရင်သတင်းဌာနတွေဒီထဲမှာအခြေမဆိုင်နိုင်ဘူးသတင်းသမားအလုပ်လုပ်ကြနေဆိုရင်ပဲပတ်ဝန်းကျင်မှာပြည်တွင်းမှာအတိမပေးရနိုင်တဲ့အနေအထားမျိုးဖြစ်နေတာပေါ့နော်ဘယ်သတင်းတောက်လို့ပြောလိုက်တာလဲချက်ချင်းဟောလားဟိုဘယ်လိုခေါ်မလဲနရွက်ထောင်သွားတဲ့သဘောမျိုးရှိတယ်ဒီမှာလောက်တာလဲဆိုတဲ့ဟာမျိုးပါဒါဘယ်နေရာမှာမဆိုဟိုကြုံနေရတဲ့အနေအထားမျိုးဖြစ်တော့ဒီသတင်းတောက်ကကိုယ်အလုပ်အကင်ကိုဖွင့်မပြောရတဲ့အနေအထားမျိုးဖြစ်နေတော့ကြည့်သတင်းတောက်အလုပ်ကဘယ်လောက်ဒီအနေအများဆိုတော့သိနိုင်တယ်မထင်ဘူး
စစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့လက်ရှိအချိန်ထိစစ်ကောင်စီရဲ့စီးရင်အရလိုင်စင်ပိတ်သိမ်းခံရတဲ့သတင်းဌာန73ခုအထိရှိတယ်ဆိုပေမဲ့လည်းတခြားပိတ်သိမ်းခံရတဲ့သတင်းဌာနတွေလည်းအများပြားရှိနေပါတယ်။လက်ရှိအချိန်ထိမြန်မာနိုင်ငံနေရာအနှံ့ကအကျဉ်းထောင်တွေထဲမှာဖမ်းဆီးခံထားတဲ့သတင်းတောက်ကလည်းအနည်းဆုံး50အထိကျန်နေသေးတာပါ။လက်ရှိမှာလည်းပြည်တွင်းမှာရှိနေတဲ့သတင်းသမားတွေသတင်းဌာနတွေအနေနဲ့လည်းလုံခြုံမှုမရှိတဲ့ကြားကပဲသတင်းအလုပ်ကိုဆက်လုပ်နေကြရသလိုတချို့သတင်းသမားတွေကတော့မိဘနိုင်ငံတွေကိုထွက်ပြေးတင်းရှောင်နေရပါတယ်ခင်ဗျာ